အခုအမုံတရားမပြန့်ပွားရေးနိုင်ငံတော်တန်ခါမဟာနာယကအဖွဲ့နဲ့သာသနာရေးဝန်ကြီးဌာနတို့ရဲ့ကြေညာချက်တွေဘက်ကိုလည်းအလှည့်ပေးပါမယ်မန္တလေးမြို့မစိုးရိမ်တိုက်သည့်ဆရာတော်ဦးဝီရသူဟာဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားကြီးထွားစေတဲ့ဟော်ပြောလှုံ့ဆော်မှုတွေလုပ်နေတဲ့အတွက်ကြောင့်ဆိုပြီးမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့တရားဟောခွင့်တစ်နှစ်ပိတ်ပင်ခံရတဲ့အပေါ်မှာဝေဖန်မှုတွေရှိသလိုအမုန်းတရားမပြန့်ပွားရေးအတွက်လှုပ်တင်တယ်လို့ထောက်ခံတာတွေလည်းရှိပါတယ်။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါစုံကြီးအထူးအစည်းအဝေးရဲ့ဆုံးဖြတ်ချက်ကိုမတ်လ10ရက်နေ့စွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပြီးဥဝိရသူဘက်ကမလိုက်နိုင်ရင်တည်ဆဲဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့လည်းကြေညာထားပါတယ်။အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမောင်ကပြောပြမှာပါရှင်
။မန္တလေးတိုင်းမဟာအောင်မြင်မြို့နယ်မစိုးရိမ်တိုက်တဲ့နာယကအဖွဲ့ဝင်ဆရာတော်ဦးဝိစိတ်သာဘိဝင်သာခေါ်ဥဝိရသူဟာလူမှုကွန်ရက်စာမျက်နှာတွေပေါ်မှာအမုန်းတရားပွားများအောင်ရေးသားလှုံ့ဆော်နေတာဖြစ်ပြီးဥဝိရသူရဲ့လူမှုကွန်ရက် Facebook စာမျက်နှာပေါ်ကရေးသားချက်တွေကိုကိုးကားပြီးတော့ဒီလိုလှုပ်ရက်တွေဟာအမုန်းတရားတွေကြီးထွားစေဖို့လှုံ့ဆော်ပြောကြားနေခြင်းဖြစ်လို့တရားဟောခွင့်ပိတ်သိမ်းပေးဖို့ဒါမှမဟုတ်လိုအပ်တယ်လို့အရေးယူပေးဖို့ AR တိုင်းဆိုရအဖွဲ့ကနိုင်ငံတော်တန်ခါမဟာနာယကကိုပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကလျှောက်ထားခဲ့ကြောင်းဒီကနေ့မှာပဲသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနရဲ့ online စာမျက်နှာမှာဖော်ပြပါတယ်။အဲဒါကြောင့်ပြီးခဲ့တဲ့ March 9ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါစုံကြီးအထူးအစည်းအဝေးကနေဥဝိရသူကိုတနှစ်တရားဟောခွင့်ပိတ်ခဲ့ပါတယ်။တကယ်လို့ဥဝိရသူဘက်ကလူမှုကွန်ရက်အင်တာနက်စာမျက်နှာမှာဖြစ်စေသတင်းမီဒီယာမှာဖြစ်စေဆက်ပြီးတော့မှဆန့်ကျင်ဝေဖန်ပြောဆိုနေမယ်ဆိုရင်ဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းကိုလည်းသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ဥဝိရသူဟာဘာသာတစ်ခုနဲ့တစ်ခုအကြားအမုန်းတရားပွားပြီးဘာသာရေးအဓိကယုံဖြစ်စေနိုင်တဲ့ဟောပြောမှုတွေအမုန်းတရားကြီးထွားအောင်လှုံ့ဆော်ဟောပြောမှုတွေနောက်တရားဥပဒေစိုးမိုးမှုကိုအဟန့်အတားဖြစ်စေတဲ့ဟောပြောမှုတွေနဲ့နိုင်ငံရေးပါတီများကြားဘက်လိုက်ဝေဖန်ဟောပြောမှုတွေကိုဒေသအနှံ့ပြားမှာကျိန်ဖန်များစွာပြုလုပ်နေတဲ့အတွက်အခုလိုတရားဟောပြောခွင့်တစ်နှစ်ပိတ်ပင်လိုက်တာဖြစ်တယ်လို့လည်းတိုင်းဒေသကြီးပြည်နယ်တန်ခါနာယကအဖွဲ့များအားလုံးခိုင်းဆောင်ကိုတန်ခါမဟာနာယကအဖွဲ့ကအကြောင်းကြားစာပေးပို့လိုက်တာဖြစ်ပါတယ်ဒီလိုမျိုးတရားဟောခွင့်ပိတ်ပင်လိုက်တဲ့အပေါ်ရန်ကုန်တိုင်းမြို့ချစ်မြမယဟန်တော်များတမကကဆရာတော်ဦးကေတုမာလာကတော့ဥဝီရသူကိုတစုံတရားဖိအားကြောင့်တတ်တာပိတ်လိုက်တာဖြစ်တယ်လို့ဝေဖန်မိန်ကြားလိုက်ပါတယ
်ခါတိုင်းပိတ်တာကတော့ဗောနော်တရားဟောဓမ္မဂရိကအင်္ဂါ၉ချက်နဲ့မညီညွတ်တဲ့ဘုန်းကြီးတွေလောက်ပိတ်ခဲ့တာဗောနော်ဒီကျတော့အဲ့လိုလေသူတို့ရဲ့အဲ့အင်္ဂါ၉ချက်နဲ့လည်းမညီစွန်းဘူးပေါ့နော်အလွတ်ကြီးရဲ့အဲ့ဒါကိုတက်တက်ပေါ့နော်ဟောပြောမဆိုရင်ဖီအားတစ်ခုကြောင့်ပဲပိတ်တယ်လို့ထင်တာပဲဥစဉ်တို့ရဲ့သဘောထားကတော့အဲ့တည်းမှာကပါရကသစုရဲ့လို့မှမျက်နှာမလိုက်ပဲတဲဟောတာကိုတစ်ဖက်ကဆွဆွဲထားတာကသူကဒီပြင်ပါတီတွေဘက်ကနေလိုက်ပြီးတော့ဒီသူတို့ရဲ့မကောင်းကြောင်းမို့သူတို့ဘက်ကမှဘက်လိုက်ပြီးတော့ပြောတယ်ဆိုတဲ့ဆွဆွဲချက်ကြီးကကျတော့ဒါကပြောမယ်ဆိုရင်တစ်ဖက်ကမှဇောင်းပေးပြီးတော့ပြောတယ်လို့ဖြစ်နေတာပေါ့နော်မျက်လုံးပိတ်နေတဲ့လူတွေအားလုံးကိုမျက်လုံးပွင့်အောင်လိုက်ဟောပြောနိုင်တဲ့ဘုန်းကြီးပေါ့နော်ပြောနေတဲ့သူတွေကိုလည်းနှိုးထလာအောင်နှိုးပင်းနိုင်စွမ်းရှိတဲ့ဆဲတော်ဖြစ်တဲ့အတွက်ပြီးတော့သူ့ရဲ့ဟောပြောပွဲကရရှိလာတဲ့ဓမ္မပုဒ်အားလုံးဒီလေသူကလူမစင်းရဲသားတွေရဲ့ပရဟိတလုပ်ငန်းတွေမှာပဲအားလုံးအပြန်ပြီးသုံးဆွဲတဲ့အတွက်ပြောမယ်ဆိုတော့ဆုံးရှုံးမှုတွေတော့အများကြီးတွေပေါ့နော်နှစ်နာမှုတွေကတော့
မစိုးရင်တိုက်တက်ကဥဝေတသူကိုမတူကွဲပြားတဲ့ဘာသာတရားတွေကြားအမုန်းတရားပွားများစေတဲ့ဟောပြောမှုတွေကြောင့်တရားဟောပိတ်ပင်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးမန္တလေးတိုင်းဒေသခံလည်းဖြစ်အထက်ဗမာပြည်ရှေ့နေများကွန်ရက်ကအထက်ဗမာပြည်ကမြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့ကရှေ့နေကြီးဦးသိန်းတန်းဦးကလည်းသူ့အမြင်အခုလိုပြောပါတယ
်။ဒီဟာကတော့အသင့်တော်ပါတယ်မဟာနာလုပ်လိုက်တာ။ဘာလို့သူကကြားလဲ။တော့ရှောင်းဟိုဒီ2015ရွေးကောက်ပွဲမတိုင်ခင်တည်းကသူကဟိုတန်မန်တန်သာသနာအဖွဲ့ဒီပါညာမဟုတ်တော့ဘူးနော်။ဟိုဒီနိုင်ငံရေးပါတီတခုရဲ့လက်ကင်တုပ်အဖြစ်နဲ့ကျန်တဲ့ဟွာတွေကိုတိုက်ကျန်တဲ့နိုင်ငံရေးပါတီတွေဒီတကယ်လူလူကောင်းဆောင်တွေကိုစော်ကမ်းမော်ကလုပ်တဲ့အနေအထားမျိုးတွေကတော့ရှောင်းရှိလာတာလေ။သောရှိလာဆိုတော့ဟိုသဘောယူနဲ့ဒီပါတယ်လို့ပြောလို့မရဘူး။ဘာဆိုဆိုတော့အဲ့မှာတကယ်ကိုဟိုအမျိုးဘာသာသာသနာဆောင်ဆောင်ချက်ဖို့လိုအပ်တယ်ဆိုတော့သဘောယူနဲ့ဆရာတော်ကျွန်တော်တို့တွေ့ပါတယ်။မန္လေးဆိုဆရာတော်ဦးတိတ်ခါတို့ပါတာပဲ။သူကတော့ကဲဘယ်သူရဲ့လက်ကင်တုံးမှာမဟုတ်ဘူး။ရိုးရိုးသားသားဒါသူတို့ရဲ့ယုံကြည်ချက်အတိုင်းသွားတယ်။သူကတော့ဒီသဘောမျိုးမဟုတ်တော့ဘူးလို့ထင်တယ်နော်။ဒီဟာကောင်းပါတယ်။ဘာလို့ဆိုတော့ तू ကဟိုပြောင်ပြောင်တင်းတင်းကြီးပေါ့။ကျွန်တော်တန်တရားဖြစ်စရာလည်းရှိရဟာတရောက်ကြီးကြောင်းကြကြဗုဒ္ဓဘာသာယဟန်တော်တပါးစာတတ်ပြီးတဲ့ယဟန်တော်တပါးလူတယောက်အသက်ခံတာကိုခွေးယူနဲ့နှိုင်းတာတော့နော်။ဝန်တာတယ်လို့ဆိုဟိုဘုဒ္ဓသမားဖယခိုးကိုကဖုံးကြီးဟိုလုတ်တဲ့လူကသူ့လိုနဲ့သူကဖယခိုးအဝိဇ္ဇာကြောက်ကမှာကျွန်တော်တို့ဘာသာတရားရအဲ့လိုလူမျိုးကျေးဇူးတင်တယ်လို့ပြောလိုက်တာဟာသိဉာဏ်ပညာနဲ့ပြည့်စုံတဲ့လူတယောက်နဲ့ဆိုတော့ပြောနေတဲ့ကိစ္စမျိုးအင်မတန်ကြီးမြတ်တဲ့ဘုရားဘာသာရ bahasa ye, yang ada bahasa itu sahaja ni. Ada terlakar lo, kaki udah tu ada lagi macam ni.
Pihak ni lagak dia lo dah seni jiu kau ni yang kong lezat mata nenek pihak lo jangan kengai ada pisan ni pada bi, kau ni go tak pihak kau tu leha. Lulu go ane ya pihak mai kau go tak kira mau jazu tentai deh lo, uwe le tu ga menjaga kau le na, uwe le tu ya hobi jadi ni pada bi, bobi lo mau ibu mule silara pihak ni. Kau ni ni dah wenti ngaji mau kau ni wenu tesis ni ya lezat pi, pada bangso amui bu, mida bo su dah bu go.
Masumo, satu yang memang tempat kerabat sih.